ဒီကမှာကနစီးရီးယားရဲ့မဟာမိတ်ရုရှားနဲ့အမေရိကန်တို့ပူးတွဲကြောင်းဝင်ဆောင်ရွက်ပေးခဲ့တဲ့အပြစ်ခတ်ရစေးတဲ့သဘောတူညီချက်ကိုစီးရီးယားအစိုးရကလက်ခံလိုက်ကြောင်းအစိုးရပိုင်းစာနာသတင်းအေဂျင်စီမှစနေနေ့ကဖော်ပြပါတယ်။လူသားချင်းစာနာထောက်ထားသောအပြင်အလက်ပိုမြို့မှာပြစ်ခတ်မှုတွေကိုစတင်ရဆိုင်တော့မှဖြစ်ကြောင်းစာနာသတင်းအေဂျင်စီမှဖော်ပြထားပါတယ်။ဒါပေမဲ့အမေရိကန်နဲ့ရုရှားတို့အကြားအပြစ်ခတ်ရစေးဆိုင်ရာသဘောတူညီချက်ရရှိပြီးနိုင်ငံပိုင်းအကြံမှာပဲစနေနေ့ကစီးရီးယားအစိုးရတပ်ဖွဲ့တွေကတိုင်းပြည်ဒေသကသဘုံတီတရှိရာနေရာတွေကိုစစ်လေရင်နဲ့ဘုံကျဲတက်ခတ်ခဲ့တယ်လို့တပုံတက်ဖွဲ့တွေဘက်ကလည်းအစိုးရထိန်းချုပ်ထားတဲ့ဒေသတချို့ကိုအမြောက်တီနဲ့ဖြစ်ခတ်ခဲ့တဲ့အတွက်ဒါဇင်ပေါင်းများစွာတည်ဆုံပြီးအများပြားလည်းထိခိုက်ဒဏ်ရာရခဲ့ပါတယ်။အစိုးရဘက်ကတော့ခက်ခဲရှုပ်ထွေးပြီးဒဇင်ပိုင်းအပြင်လျှို့ဝှက်တဲ့အမေရိကန်နဲ့ရုရှားတို့အကြားရရှိလိုက်တဲ့သဘောတူညီချက်ကိုထောက်ခံမဲ့အကြောင်းတူရကီအစိုးရနဲ့စီးရီးယားနိုင်ငံကအရေးပါတဲ့အတိုက်ခံအုပ်စုတွေကစနေနေ့မှာပြောပါတယ်။သဘောတူညီချက်အရလူသားချင်းစာနာမှုဆိုင်ရာအကူအညီတွေတည်တည်ပြန့်ပြန့်ပေးနိုင်ရေးအတွက်တနင်္လာနေ့နေဝင်တာနဲ့စီးရီးယားနိုင်ငံအတွင်းအပြစ်ခတ်ရစေးသဘောတူညီချက်ဟာစတင်အသက်ဝင်မှာဖြစ်ပါတယ်။